မြန်မာနိုင်ငံတဝမ်းမှာပြီးခဲ့တဲ့နှစ်ကတိုက်ပွဲပေါင်း1080ကျော်ဖြစ်ပွားခဲ့တယ်လို့အရက်သား150ကျော်သေဆုံးပြီး380ကျော်ထိခိုက်ဒဏ်ရာရတဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။မြန်မာနိုင်ငံမှာ2019ခုနှစ်အတွင်းကတိုက်ပွဲပေါင်း1000ကျော်ဖြစ်ပွားခဲ့ကြောင်း MIPS ကငင်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute အဖွဲ့ကအစီရင်ခံစာထုတ်ပြန်ရမှာပြောဆိုလိုက်တာဖြစ်ပါတယ်။တိုက်ပွဲအများစုကတော့အစိုးရနဲ့အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့နဲ့တမ်ဘရောဂျာဖြစ်ပွားခဲ့တာလို့လဲငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာသုံးသက်ချက်2020အစီရင်ခံစာမိတ်ဆက်သတင်းစာရှင်းလင်းပွဲမှာ MIPS အလုံးမှုဆောင်ညွှန်ကြားမှုဒေါက်တာမင်းစော်ဦးကပြောဆိုထားတာပါအ
ဲ့တော့2019မှာလက်နက်ကိုင်ဖြစ်ပွားမှုပေါ့နော်လက်နက်ကိုင်တိုက်ပွဲအားလုံးပေါင်း1083ခုဖြစ်ခဲ့ပါတိုင်းနိုင်ငံလုံးပေါ့နော်ဒီနဲ့တက်မလို့နဲ့ဖြစ်တဲ့တိုက်ပွဲအားလုံးပေါင်း93ရာခိုင်နှုန်းရှိတယ်ဒီတိုက်ပွဲတွေနဲ့တီအန်ဒလီနဲ့တက်မလို့နဲ့ဖြစ်တဲ့တိုက်ပွဲအားလုံးပေါင်း28ခိုင်နှုန်းရှိတယ်အဲ့တော့ဒီ AA နဲ့ TNLA တခုပေါင်းတာပဲအားလုံးပေါင်းမှာဟုတ်လား87ရာခိုင်နှုန်းရှိတယ်ဆိုတော့တွေ့ရတယ်
ဒီတိုက်ပွဲအများစုဟာရခိုင်ပြည်နယ်မြောက်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားခဲ့တာပါလက်နက်ကင်ပြိပခဖြစ်စဉ်အတွင်းအရက်သားတေဆုံးမှုနဲ့ပတ်သက်ပြီး MIPS ရဲ့အကြီးတန်းသုတေသနတာဝန်ခံဦးနေလင်းအောင်ကအခုလိုရှင်းလင်းတင်ပြထားပါတယ်
။2019ခုနှစ်တော်မှာမြန်မာနိုင်ငံကရက်သား152အနည်းဆုံးရက်သားအနည်းဆုံး152တေဆုံးမှုဆိုတဲ့အချက်ကိုပြတယ်ပေါ့နော်။ဒီဘက်မှာလည်းကျွန်တော်တို့မှတ်တမ်းတွေရဆိုလို့ရှိရင်အနည်းဆုံးရက်သား384ရောက်လောက်ကတိကျတယ်အများကြီးဖြစ်တယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်။
အစီရင်ခံစာထုတ်ပြန်ချက်မှာလက်နက်ကင်တိုက်ပွဲအတွင်းအရက်သားတေဆုံးသူ52ဦးပြစ်မှတ်ထားလုံခြံခံရသူ52ဦးမိုင်းပေါက်ကွဲမှုကြောင့်တေဆုံးသူ40ဦးရှိကြောင်းဖော်ပြထားပါတယ်လက်နက်ကင်ပြိပခါကြောင့်တမ်ရော်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေရဲ့တေဆုံးမှုကတော့900ကျော်ကနေ1900ကျော်အထိရှိနိုင်ကြောင်းဖော်ပြထားပါတယ်ရနေကိုင်းပြိပခအများဆုံးဖြစ်ပွားခဲ့တဲ့ AA ရခိုင်နဲ့ TNLA ကတအံပလောင်တပ်ဖွဲ့တွေဟာ MNDA ကိုကန်တပ်ဖွဲ့ပါဝင်ပြီးညီနောင်မဟာမိတ်အဖွဲ့ကိုဖွဲ့စည်းထားတယ်လို့ဒီသုံးဖွဲ့ဟာ KIA ကကချင်တပ်ဖွဲ့ပါဝင်ပြီးမြောက်ပိုင်းမဟာမိတ်ကတပ်ပေါင်းစုအဖွဲ့ကိုလည်းဖွဲ့စည်းထားတာဖြစ်ပါတယ်။မြောက်ပိုင်းမဟာမိတ်မှာပါဝင်တဲ့အဖွဲ့၄ဖွဲ့ဟာ NCA ကတနင်္ဂနွေလုံးအပြည့်အစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေဖြစ်တယ်လို့ Bilateral ကနှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုမယ်ဆိုရင်လည်းအားလုံးအတူတကွဆွေးနွေးပြီးလက်မှတ်ထိုးမယ်လို့ထုတ်ပြန်ထားတာလည်းဖြစ်ပါတယ်။လောဆယ် COVID-19 ဖြစ်ပွားနေချိန်မှာအစိုးရနဲ့ဆွေးနွေးတာတွေရပ်ဆိုင်းနေပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အစိုးရအကြားဆွေးနွေးပွဲနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုဒေါက်တာမင်းစော်ဦးကအခုလိုပြောဆိုပါတယ်။
2019မှာကိုတက်မှုတချို့တော့ရှိခဲ့တာရှိတယ်။အဲ့ဒါပါလဲဆိုတော့ဖွဲ့လေးဖွဲ့လုံးပေါင်းပြီးတော့စီစွာရကိုလုပ်ပါမယ်ဆိုတဲ့ statement တစ်ခုပေါ့နော်။ warning တစ်ခုအစိုးရနဲ့ယူလိုက်ပြီးတော့မှအစိုးရနဲ့အဖွဲ့ရင်းဘိုင်တာဖက်ဆွေးနွေးမယ်ဆိုတဲ့သဘောထားချိတ်ကမှုလုပ်ခဲ့တာရှိတယ်။အဲဒီချိတ်ကမှုကတော့သုံးပါတီ statement လုပ်တဲ့အစ်စ်မှာလည်းရှေ့ကိုတိုးနိုင်ဖြစ်သွားတယ်။ဒါပေမဲ့ဟိုသဘောကတော့တကယ်ပြစ်ခတ်ရစရင်လုပ်မယ်ဆိုရင်သုံးဘက်နဲ့ကြည့်လို့လည်းမရဘူး။လေးဘက်နဲ့ကြည့်လို့လည်းမရဘူး။အဖွဲ့ရင်းကြည့်မှမရဘူး။အဖွဲ့တွေကတော့ဘက်နဲ့ဘက်နဲ့ဟိုရှိတဲ့သူ့ရဲ့သဘောသဘာဝကမတူကြတဲ့အကြောင်းမဟုတ်ဘူး။တကယ်စီစွာရနေလားအလားပြောပြီဆိုရင်တော့ဘိုင်တာဖက်ဆွေးနွေးဖို့ရလို့လို့
2019ခုနှစ်အတွင်းမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေတဲက AA TNLA တို့နဲ့လက်နက်ကင်ပြိပခတွေအများဆုံးဖြစ်ခဲ့ပေမဲ့2020မှာတော့ NCA လက်မှတ်ရေးထိုးထားတဲ့ KNU ကရင်တပ်ဖွဲ့တွေနဲ့ဖားပွန်မြို့နယ်ဘက်မှာတိုက်ပွဲတွေပုံမှုဖြစ်လာနိုင်ကြောင်းလည်းထောက်ပြထားပါတယ်ငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာသုံးသက်ချက်2020အစီရင်ခံစာကို MIPS ကမြို့နယ်အဆင့်ပြိပခစောင့်ကြည့်လေးလာရေးစနစ်ပေါ်အခြေခံပြီးမှတ်တမ်းတင်ထားတဲ့အချက်လက်တွေနဲ့ပြည့်စုံထားတာဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။